Welcome to the Voice of America in Burmese.
American ဒီလိုသူဝန်ကျင်တဲ့ဒီစီမျိုးတော်ရေအမေရိကန်တန်တာဒီဩဂတ်လ30ရက်နေ့ကျွန်တော်ရင်းနှီးညပိုင်းမှာပါပါစီစဉ်နေကိုမြန်မာစံတော်ချိန်9:30နဲ့
Let's fight with conviction. Let's fight with hope. ယုံကြည်ချက်နဲ့တိုက်ဖက်ကြပါစို့တိုက်ပွဲဝင်ကြပါစို့အမေရိကန်မှာဘာမဆိုဖြစ်နိုင်လဲဆိုတာသိကြတဲ့အတိုင်းကျမတို့တွေကိုယ်ကိုယ်ကိုယုံကြည်မှုအပြည့်နဲ့တိုက်ပွဲဝင်ကြပါစို့တရားနဲ့တရားတန်ဖိုးချပါစို့လို့ကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။ဒါပြင်သမားထရမ့်ရဲ့ကိုရိုနာဗိုင်းရပ်ကရောဂါနဲ့စီးပွားရေးပေါ်ခိုင်တယ်မှုတွေကိုလည်းသူမကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ခေ
ောင်ဘရက်အိုဘားမားကလည်းသမ္မတထမ်းမှာသမ္မတယာရုတာဝန်ကိုသူ့ရဲ့ reality ရုပ်သံရှိုးတစ်ခုလိုပဲလှုပ်ဆောင်နေကြောင်းသူ့ရဲ့အာဏာရှင်ဆန်ပြီးအဆုံးမကျတဲ့ခေါင်းဆောင်မှုကဒီမိုကရေစီကိုထိခိုက်စေတယ်လို့စောပိုင်းမှာဝေဖန်ပြောဆိုသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီကြီးတစ်ခုကသမ္မတနဲ့ဒုသမ္မတနေရာတွေအတွက်အမည်စင်းတင်သွင်းတဲ့အထက်မှာကမ္ဘလာဟဲရစ်စာသရုပ်ထမြောက်အမျိုးသမီးဖြစ်ပြီးတော့လူမဲအမျိုးသမီးနဲ့အာရှနယ်ပယ်အမေရိကန်နေတဲမှာတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရတ်ဝန်ကြီးချုပ်မူစတာဖာအယ်ခါဒီမီကိုဒီနေ့မှာတွေ့ဆုံပြီးတော့အီရတ်နိုင်ငံရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့စီးပွားရေးတိုးတက်လာစေဖို့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့အင်မီရော်ကပြောပါတယ်စီးပွားရေးတိုးတက်လာစေဖို့အပြင်အီရတ်နိုင်ငံရဲ့ပြည်တွင်းရေးမှာစီးပွားနိုင်ငံတွေဝင်ရောက်နှောက်ယှက်ဆွတ်ဖက်တာတွေကနေကင်းလွတ်မှုရှိဖို့နဲ့အိန္ဒိယနိုင်ငံနေနဲ့ဆက်ဆံရေးကောင်းမွန်လို့ဟိုကိစ္စတွေကိုအဓိကဦးစားပေးပြီးတော့ဆွေးနွေးပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်အစိုးရထိတန်းတောင်ဝန်ရှိသူတူကသတင်းတော့တွေကိုပြောပါတယ်။ဒါပြင်အီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေနောက်ထပ်ရှော့ချရေးနဲ့ပတ်သက်ပြီးအချိန်ကာလတိကျသတ်မှတ်ထားတာမရှိကြောင်းဒါပေမဲ့ဆွေးနွေးပွဲအတွက်မှာဒီကိစ္စပေါ်ပေါ်မှာဖြစ်ပြီးတော့အီရန်တပ်ဖွဲ့ဝင်တွေအတွက်ဘာတွေလိုအပ်ပြီးတော့အမေရိကန်အနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတာတွေကိုပြန်ဆွေးနွေးသုံးသပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြန်ဒီဆွေးနွေးပွဲအတွက်နောက်ထပ်အဓိကဆွေးနွေးမယ့်ကိစ္စတစ်ခုကတော့အီရန်နိုင်ငံရဲ့ကာစီစာကိစ္စရဲ့ဖြစ်ပြီးတော့ဒီဒေသဟာအီရန်နိုင်ငံတည်ငြိမ်ရေးနဲ့အချုပ်အခြာအာဏာအတွက်အရေးပါတဲ့အစိပ်ပိုင်းဖြစ်တယ်လို့အင်မီရော်ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုက RS ဆော်ဗာများပြည်ထောင်စု UAE နိုင်ငံကို F-35 အစင်းမြင့်တိုက်လေယာဉ်နဲ့ရောင်းချဖို့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကိုစဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။UAE နိုင်ငံအနေနဲ့အဲ့ဒီစတော့တိုက်လေရဲ့အနေငယ်ကိုဝယ်ယူဖို့စိတ်ဝင်စားနေပြီးတော့ဝယ်ဖို့လည်းတက်နိုင်ကြောင်းအီရော်မှာလုပ်တဲ့သတင်းကရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ကသတင်းတော့တွေကိုပြောပါရတယ်။ဒါပေမဲ့အစ္စရေးနဲ့ UAE နိုင်ငံကြားဆက်ဆံရေးပုံမှန်တည်ဆောက်ဖို့ပြီးခဲ့တဲ့သတင်းဘက်ကသဘောတူခဲ့ခြင်းကစပြီးတော့နိုင်ငံကြားရှေ့လာလာသစ်တွေကြောင့်ဒီရောင်းချမှုကိုပြန်စဉ်းစားဖို့သုံးသပ်နေတယ်လို့သမ္မတထရမ့်ကပြောပါရတယ်။အစ္စရေးနဲ့ UAE ပုံမှန်ဆက်ဆံရေးထားရှိဖို့သဘောတူစာချုပ်ထဲမှာUAE နိုင်ငံကိုအမေရိကန်ရဲ့အစင်မြင့်လက်လက်တီကူညီပံ့ပိုးသွားမယ်ဆိုတဲ့သကလုံးပါဝင်တယ်ဆိုပြီးတော့အစ္စရေးသတင်းစာတောင်ကဖော်ပြလိုက်ပြီးတဲ့နောက် UAE နဲ့သမိုင်းဝင်သဘောတူညီချက်ရယူနိုင်လိုက်ပြီမယ်လဲသူ့အနေနဲ့အမေရိကန်ကလက်လက်ရောင်းချမဲ့ကိစ္စကိုကန့်ကွက်သွားမှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်နန်တညာဟုကပြောပါရယ်ခင်ဗျာ COVID-19 ကာယောဂါကာလအတွင်းကျောင်းသားတွေကိုစာသင်ခန်းတွေအထက်မှာစာသင်မှုဖျက်လိုက်တဲ့တက္ကသိုလ်တွေကိုသမ္မတဒေါ်နယ်ထရမ့်ကအကြီးအကျယ်ဝေဖန်လိုက်ပါတယ်။အဲလိုလှုပ်တာကကျောင်းသားတွေရဲ့အသက်ကိုကာကွယ်ပေးတဲ့အစားတည်ဆုံးမှုတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတက္ကသိုလ်ကျောင်းသားတွေအတွက်ယာယီဝတ်တုတ်ကွေးနဲ့ခက်ဆင်စင်စွာဖြစ်တယ်လို့သမ္မတထရမ့်ကဗဟုသုနေ့ကလှုပ်တဲ့အင်မီရော်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ကျောင်းသားတွေရဲ့အသက်အရွယ်ကြီးနေမိသားစုတွေနဲ့အတူအိမ်မှာရှိနေတာကကျောင်းမှနေတာထက်ပိုပြီးတော့ကြီးမားတဲ့အန္တရာယ်ဖြစ်စေတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးသမ္မတထရမ့်ကဘာသက်တည်းအထောက်ထားမှမပြသလိုသမ္မတထရမ့်အနေနဲ့ဘယ်ပေါ်မှအခြေခံပြီးဒါကိုပြောတာလဲလို့မိတာကိုလည်းအင်မီနော်ဘက်ကတစုံတရာတုံ့ပြန်ခဲ့တာတော့မရှိခဲ့ပါဘူး။ဂျမားရေးဆိုင်ရာကြောင့်ညံသူတွေကတော့ကိုရိုနာဗိုင်းရပ်စ်ဟာသာမန်ရာသီပေါ်တုတ်ကွေးထက်ပိုပြီးတော့တည်စီနိုင်ပြီးတော့ပိုပြီးတော့လည်းအလွယ်တကူကူးစက်နိုင်ပုံရတယ်လို့ပြောပါတယ်။နောက်ပြန်နောက်ထပ်ကြီးမားတဲ့ကွာခြားမှုတစ်ခုကတော့ရိုးရိုးသာမန်တုတ်ကွေးဟာကာကွယ်ဆေးရှိပေမဲ့က ိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကတော့အခုချိန်မှာထုတ်လုပ်နိုင်ဖို့ကြိုးစားနေစေဖြစ်ပါတယ်ခင်ဗျာ
။ဒီရီအမေရိကန်ဗန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းငွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်နေပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညဘက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနှာစင်ကြားရပါမယ်ရှင်။ကျွန်မခွာညိုပါ corona virus ကူးစက်ခံရသူလူနာတွေနဲ့ဒီလူနာတွေကိုစောင့်ရှောက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းအများပြားဟာအကြမ်းဖက်မှုတွေခံနေကြရတဲ့အကြောင်းနိုင်ငံတကာကြက်ချင်နီးအဖွဲ့ ICRC ကဗုဒ္ဓဟူးနေ့မှာထုတ်ပြန်ခဲ့ပါတယ်။နိုင်ငံပေါင်း40မှာကပ်ရောဂါစတင်ခဲ့တဲ့ဖေဖော်ဝါရီလကစပြီးဇူလိုင်လအတွင်းအထိအကြမ်းဖက်ခံရသူပေါင်း611မှုရှိခဲ့တဲ့အကြောင်းနဲ့အမှုအများစုဟာအာဖဂန်နစ္စတန်၊ဖိလစ်ပိုင်နဲ့ကိုလံဘီယာတို့မှာဖြစ်ခဲ့တာပါ။ဒီဖြစ်ရပ်တွေမှာကိုရီးလက်ရောက်တိုက်ခိုက်မှုနှောက်ယှက်စော်ကားမှုနဲ့ချိန်ချောက်မှုတွေအပြင်ခွဲခြားဆက်ဆံခံရမှုတွေလည်းပါဝင်ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသုံးလို့ရပြီဆိုတဲ့အခါချမ်းသာတဲ့နိုင်ငံတွေမှာပဲအဓိကဦးစားပေးကြမယ်ဆိုရင်ဝမ်းနည်းစရာပါပဲလို့မနေ့ဗုဒ္ဓဟူးနေ့ကခုလိုပြောသွားပါတယ်
။ Ed è una crisi non si esce uguali.O siamo migliori o siamo peggio.
ကျယောဂါဆိုတာအကျက်တဲကြီးတစ်ခုပါဒီတော့ကောင်းခြင်းဆိုးခြင်းကိုအတူတကွမဖြေရှင်းလို့မရပါဘူး။ပိုကောင်းတဲ့အဖြစ်တစ်ခုကိုကျွန်တော်တို့ရကြရမှာဖြစ်ပါလိမ့်မယ်။ဗိုင်းရပ်စ်ကလူတွေကိုချွင်းချက်မထားဘဲကူးစက်နေတဲ့အချိန်မှာအကြီးကျယ်ပျက်စီးဆုံးရှုံးမှုတွေအစမတန်မမျှတမှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုလည်းတွေ့နေခဲ့ရတယ်လို့ပုပ်ဖရန်စစ်ကပြောခဲ့ပါတယ်ရှင်။အိန္ဒိယနိုင်ငံမှာတစ်နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုပေါင်း9သိန်းကျော်လုပ်ခဲ့တာမှာကူးစက်သူအသစ်9000နီးပါးတွေ့ခဲ့ရလို့အခုကူးစက်ခံရသူပေါင်း 1.8 သန်းဖြစ်သွားပါတယ်။သေဆုံးသူ989ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူကတော့96866ယောက်ဖြစ်သွားပါတယ်ရှင်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်မှု3သန်းရှိတယ်ဆိုပေမဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာလူဦးရေ 1.4 ဘီလီယံနဲ့ဒုတိယလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ် 4339 ယောက်ရှိပြီးနောက်ထပ်သေဆုံးသူ88ယောက်ရှိခဲ့ကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြာသပတေးနေ့မှာထုတ်ပြန်ထားပါတယ်။ဒါကြောင့်ယောဂကူးစက်သူပေါင်း38,000 နီးပါးနဲ့သေဆုံးသူ 2,883 ယောက်ရှိသွားပြီလို့ဖော်ပြထားပါတယ်။အရှေ့တောင်အာရှမှာဖိလစ်ပိုင်နိုင်ငံဟာ COVID-19 ကူးစက်မှုအများဆုံးဖြစ်နေပြီးဒေသတွင်းမှာဒီရောဂါကြောင့်သေဆုံးမှုလည်းအင်ဒိုနီးရှားနိုင်ငံပြီးရဒုတိယအများဆုံးဖြစ်ပါတယ်။အခုလိုဒေသတွင်းမှာသေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အင်ဒိုနီးရှားမှာတော့ဒီကနေ့ကြာသပတေးနေ့မှာယောဂါကူးစက်ခံရသူအသစ် 2,266 ယောက်ထပ်တွေ့ခဲ့လို့စုစုပေါင်းကူးစက်ခံရသူ 34,211 ယောက်ဖြစ်သွားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့စီးရင်တွေအရထပ်တိုးလာတဲ့သေဆုံးသူ82ယောက်နဲ့ပေါင်းလိုက်ရင်သေဆုံးသူစုစုပေါင်းဟာ 6,418 ယောက်ရှိသွားပါပြီရှင်။သမ္မတ်ထရမ့်ရဲ့အစိုးရအဖွဲ့ဟာဟောင်ကောင်နဲ့ချုပ်ထားတဲ့သဘောတူညီချက်၃ခုကိုဆိုင်းငံ့တာနဲ့ဖျက်သိမ်းတာတွေလုပ်လိုက်ပါတယ်။ဒါဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရှိတဲ့ဟောင်ကောင်မှာတရုတ်နိုင်ငံကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်နောက်ဆုံးတုံ့ပြန်လိုက်တာဖြစ်ပါတယ်။အခုဖျက်သိမ်းလိုက်တဲ့သဘောတူညီချက်တွေဟာပြပထွက်ပြေးတိမ်းရှောင်နေတဲ့တရားခဏ်တွေနဲ့ပြည်တံချမှတ်ခံထားရသူတွေကိုလွှဲပြောင်းပေးရေးအစီအစဉ်တွေနဲ့နိုင်ငံတကာရေးချောင်းကုံတော်ရေးပေါ်မှာအခွန်ကင်းလွတ်ခွင့်တွေနဲ့သက်ဆိုင်တဲ့အကြောင်းအမေရိကန်နိုင်ငံကြာရေးဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လကပဲဟောင်ကောင်ရဲ့ဦးစားပေးအဆင့်ကုန်သွယ်ရေးနဲ့တန်တမာဆက်ဆံရေးအဆုံးသတ်ကြောင်းလက်မှတ်ရေးထိုးခဲ့တာပါ။ဒါ့အပြင်အဲ့ဒီအရေးယူဆောင်ရွက်မှုတွေနောက်မှာလည်းလက်ရှိဟောင်ကောင်ကိုအုပ်ချုပ်နေတဲ့ Karim Lam နဲ့တခြားဟောင်ကောင်တွေကရောတရုတ်ပြည်မကြီးကပါအရာရှိတော်တော်များများကိုလည်းအရေးယူတန်ခတ်မှုတွေချမှတ်ခဲ့ပါလေရှင်။ရုရှားတိုက်ခိုက်ခံဆောင် Alexei Navalny အစိတ်ခတ်ခံရလို့ဆေးရုံတက်နေရတဲ့အကြောင်းပြောခွင့်ရအမျိုးသမီး Kira Ramesh ကပြောပါတယ်။ Navalny ဟာ Siberia ရဲ့မြို့တော် Tomsk ကနေ Moscow ကိုကြာသပတေးနေ့ကပြန်လာတဲ့အချိန် Omsk မြို့မှာအရေးပေါ်ဆင်းသက်ပြီးတော့ဆေးရုံတက်ခဲ့ရတယ်လို့လူမှုကွန်ရက်မှာရေးတင်ခဲ့တာပါ။အခုသူဟာသတိလစ်နေပြီးအသက်ရှူဆက်တက်ပြေးထားရတယ်လို့လည်းပြောပါတယ်။ ရုရှားအစိုးရပိုင်း tax သတင်းဌာနကလည်းဆေးရုံအုပ်ကိုကူကာပြီးနီဗယ်နီရဲ့အခြေအနေဟာဆိုးရိမ်ရတယ်လို့ဖော်ပြပါတယ်လက်ဖက်ရည်တဲ့အစိတ်ခတ်ခံလိုက်ရတာလို့ယူဆရပါတယ်။အစိတ်ကပူတဲ့အရည်တွေထဲမှာပိုးပြီးပြန့်လှဲ့တယ်လို့ဆရာဝန်တွေကပြောတယ်လို့ Miss Ramesh ကရေးထားပါတယ်။မနှစ်တုန်းကလည်းထောင်ကျနေတဲ့အချိန်ကြီးမကောင်းဖြစ်လာပြီးဆေးရုံတင်ခဲ့ရတော့ကအစိတ်ခတ်ခံခဲ့ရတယ်လို့တန်လျာရှိခဲ့တာနဲ့နှိုင်းရှင်ပြီးတော့လည်းသူကပြောပါတယ်။အမျိုးမည်မသိတဲ့ဓာတုဗေဒအစိတ်တင်ထားတဲ့အတွက်ဓာတ်မတည့်မှုကြောင့်ဖြစ်တဲ့တုံ့ပြန်မှုကိုခံစားလာရတာဖြစ်တဲ့အကြောင်းဆရာဝန်တယောက်ကသူ့ရဲ့ဇနီးကိုရှင်းပြပါတယ်။နာဗယ်နီဟာသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူဖြစ်ပြီးအစိုးရစန့်ကျင်ရေးစံတာပြပွဲတွေကိုဥဆောင်စည်းရုံးခဲ့လို့အကြိမ်ပေါင်းများစွာဖမ်းဆီးထောင်ချခံခဲ့ရသူလည်းဖြစ်ပါတယ်။ဒါအပြင်သူဟာအကျိုးညက်အတွက်မဟုတ်ဘဲအစိုးရအဖွဲ့ရဲ့အဂရိလိုက်စားမှုတွေကိုဖော်ထုတ်ဖို့ရည်ရွယ်တဲ့အဖွဲ့တစ်ခုကိုလည်းတည်ထောင်ခဲ့သူဖြစ်ပါလေရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်ရှင်
27ရာစုပင်လို့ဇုဒ္ဓအစည်းအဝေးဒီကနေ့ပထမနေ့မှာပဲငင်းကြဲလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိတ်တန်းခေါင်းဆောင်တွေအလေးထားပြောကြားခဲ့ကြပြီးချင်းကပ်ပုံကွဲပြားမှုတွေလည်းရှိနေတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ပြည်တော်စုငင်းကြဲညီလာက27ရာစုပင်လို့ဇုဒ္ဓအစည်းအဝေးဖွင့်ပွဲအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းကြဲဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကင်မရာကကွေဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းကြဲရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့နိုင်ငံရေးပါတီအစုအဖွဲ့ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒုဥက္ကဋ္ဌတက်စိုင်းညွန့်လွင်တို့ကအမှားစကားပြောကြားကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မျိုးသားပြန်တဲ့တင့်ပြည့်ရေးနဲ့ငင်းချဲရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာပြောကြားရမှာငင်းချဲရေးလုပ်ငန်းစဉ်မှာအချက်အချို့သဘောတူညီချက်မရတာဟာစိုးရိမ်မှုတန်တရားနဲ့အပြန်အလှန်ယုံကြည်မှုအားနည်းတာတွေကြောင့်လို့ထောက်ပြပါတယ်။ဒါရီဟာ290ကျားပြည်တွင်းစစ်နဲ့အပေးအယူအလျှော်တင်းလုပ်ပြီးညှိနှိုင်းတဲ့ယဉ်ကျေးမှုအားနည်းတဲ့အပေါ်အခြေခံနေတယ်လို့လည်းထည့်သွင်းပြောကြားပါတယ
်။စိုးရိမ်ပူပန်မှုတွေတန်တရားတွေနဲ့ကြီးမြင့်သုံးသပ်ပြီးမယုံမကြည်ဖြစ်နေကြတာတွေဟာနှစ်ပေါင်း90ကျော်လက်နဲ့ကန်ကြိုက်ပွဲတွေရဲ့တက်ရောက်မှုလို့လဲဆိုနိုင်ပါတယ်။ယုံကြည်မှုအားနည်းရခြင်းရဲ့အကြောင်းရင်းတရားကတော့အလျှော့အတင်းအပေးအယူလှုပ်ရှင်စိတ်မရှိတာကြောင့်ဖြစ်တတ်တယ်လို့အပေးအယူအလျှော့အတင်းလှုပ်ပြီးညှိနှိုင်းတတ်တဲ့ယဉ်ကျေးမှုအားနည်းကယ်လို့လဲဖြစ်နိုင်ပါတယ်။တချို့ကလည်းအလျှော့အတင်းလှုပ်ခြင်းဟာအရှုံးပေးခြင်းလို့လွဲမှားစွာယူဆနေကြတာတွေကိုလဲမြင်နိုင်ပါတယ်။အပေးယူလုပ်ခြင်းအလျှော့တင်းပြူခြင်းဟာပြည်ထောင်စုတစ်ခုလုံးအတွက်အကျိုးဖြစ်ထုံးစေနိုင်တယ်ဆိုတာကိုလက်တွေ့တက်တည်ပြနိုင်ဖို့အရေးကြီးပါတယ်
။ဒင်းကြီးလာကမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးပါထည့်သွင်းမဲ့ပြည်내အခြေခံဥပဒေရေးဆွဲရေးကိုမညှိနှိုင်းနိုင်တဲ့အပေါ်ထောက်ပြပြောဆိုခဲ့တာပါ။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကတော့ငင်းချမ်းရေးလုပ်ငန်းစဉ်မအောင်မြင်ရတာဟာမယိုးသားမှုအခြားကိစ္စတွေနဲ့ချိတ်ဆက်ထားလို့မှုတိကျပြတ်သားတဲ့အခြေခံမှုအားနည်းမှုတွေကြောင့်လို့ပြောပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်မှာတမရရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရနိုင်ကြောင်းလည်းပြောဆိုသွားပါတယ
်1950ကြီးနှစ်လောက်ကအထွေခေါ်အယူဆတွေနဲ့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်မောင်းနှင်နေလိုတဲ့သဘောထားတွေဟာမယိုးဆောင်ဘူးလို့ကျွန်တော်ပြောလိုပါတယ်အဲ့ဒီဖြစ်ကချစ်စားခဲ့တဲ့ဇာကားနဲ့ပြန်ပြောရရင်စိတ်ကောင်းချိတ်ပြီးခွေးစားရောင်းဖို့မကြိုးစားပါနဲ့လို့ကျွန်တော်ဆိုချင်ပါတယ်။တမတော်ဟာဖတ်တတ်လာခဲ့တဲ့အတွေ့အကြုံရမဖြစ်သင့်ဖြစ်ချိုက်တာတွေမဖြစ်အောင်ဖြစ်သင့်ဖြစ်ချိုက်တာတွေဖြစ်အောင်ဆောင်ရွက်ခြင်းပဲဖြစ်ပါတယ်။တမတော်ကဒုတာဝယ်ရည်သူပတ်ကိုအမျိုးသားရေးတာဝန်ဖြစ်ဥထိပ်ပန်စီပြီးဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်။
ငင်းချမ်းရေးလုပ်ငန်းစဉ်ကိုအမျိုးသားအကျိုးစီးပွားအတွက်ဦးတည်ထားဖို့နဲ့ပုဂ္ဂလိကဆန္ဒတွေနိုင်ငံရေးလိုပါတွေအဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားတွေကိုဦးစားမပေးဖို့လည်းတိုက်တွန်းခဲ့ပါတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့ငင်းချမ်းရေးဆွေးနွေးပွဲတွေမှာသဘောတူညီချက်မရတာဟာအပြန်အလှန်ယုံကြည်မှုအားနည်းတာတရသေးဆန္ဒထိုက်သင့်တဲ့အလျှော်တင်းမလုံနိုင်တာကြောင့်လို့သုံးသပ်ပြီးဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးအောင်မြင်အောင်ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့တာပါ NCA သဘောတူညီချက်ဟာလည်းအပြည့်ရဲ့စာချုပ်တက်တက်မဟုတ်ပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုပါရည်မှန်းထားပြီးဒါကိုအောင်မြင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ်
မိမိတို့လူဦးနှစ်ဖက်ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးထားပြီးဒ จีเนี่ยอันนี้ยังจีจ่ายชกบาจะทำเช็ดเนี่ยช่องยอดช่องยันเช็ดเนี่ยกูตัดด้วยมัดเองได้หนาช่องยอดยามาพิบาร์เดอากองอาเทพอช่องยอดยามามีโต๊ะบินเช็ดอาเช่ด้วยจงยาต่อเลยยังจีล้างจังอันใดไปถ้าได้ไปทางสู้สุดเลยปานแตงกูยอดสีอ่องเสร็จ
ช่างรันขีดยามาพิบาร์เดชั้นใจนั้นมีดีมุกรีสีเพื่อจะปฏิจจุโอกาสเจ็ดสัญญาลงงานเลยยิ่งเช่นว่าตุเชนด้วยนิทานเยโกเลือดท้าพิจารณาดีลูนิทานผู้สูงยิ่งดารุนิยามบุลูอาจารย์ทบพิจารณาเลยแต่ที่ที่สองยามาอารมณ์ยามยาจัตตาปวงกุญยาสีเยโกเลยเทือนพิจารณาเก็บบาร์เดจะรู้ตัวเพื่อเสกันนี้เดียวแต่ในงานลงกูจีโตชกกันเชลเลอร์วารามิสูสูลาเล มาเช็ดเด็กมาเช็ดไทยเด็กไปจ้าไปเช็ดบาร์เลยแต่ในบางส่วนเพื่อที่บางส่วนสู้เวนีไทยนี่จะได้ในงานแต่ในงานมูปูบีโร่มาเช็ดเต็มหูเลยเยอะจังบาร์เลยแต่ลูกมีเวทีสิยิ่งชินสิ่งดูแต่ดูกุมสูกองส่งกุมเปียเมอชินีเช็ดบาร์เลยตุนีแต่ในอาลุยเอ็มยาไปแต่ยิ่งดีที่คุณเช็ดตาปุ่มพอบุจูซาอาทุเป็นมาอย่างไต่ตรงลงบาร์เลย
นักเศรษฐีอาจจะเป็นโลหะทางกู้อาลีเซคอนเป็นลงสาจูบาเช็ดวิโกที่ว่ากองเทพบุษสังยุทธ์ยีลากันที่ไม่อยู่ลูจ้าทางกู้อาลีเซคอนเป็นลงสาจูกูล้วนมุ่งไปเพื่อยีลากันมาพิสิลูจ้าเนี่ยมาพิอังที่พิบุลูจ้าเนี่ยใจต้องท้าบาร์เลย ก่อนที่ยูบีดีเจซีเนี่ยปีรองสุเสียงพิฆาตใจไข่หมูปูด้วยสองจีก่อนที่ก็ลงงานเสียงขันสาเต็มตัวหนาเนี่ยปีรองสุทบอดุสตาจูสี่ใบตรงบ่าเช็ดด้วยหูสูบปิวรอเต็มตัวหนาด้วยหูเสร็จสองยอดจ้าบาร์เลย ปีรองสุยังใจนี่แล้วกันนักเศรษฐีอาจจะเป็นลมสุดท้ายสิเวโกที่นี่สกุลยังนี่กันนี่นักเศรษฐีนี่ที่ต้องยังจะเจ็บป่ามาเจ็บป่าเลยฉะนั้นมูโซยังคงการนี้ถึงปีปูระบ้าประธานจีนมีรถสิบดีมาจะไปดูมาเป็นกูเวนในยี่ยงกับผู้เสียขันยาดูชาวอุติชิลานี่ละจ้ะยูเรียกว่าที่ชูมาตัวละกันตัดทัดลูสิบดียังคงเลี้ยงขี้ยันชูกุลยานนัทอะไรเช่นนี้ก็เปลี่ยนไปเลยฉะนั้นแต่ไหนบ้า
สิ่งที่มาดีกันเนี่ยนักท่องเที่ยวลุงนั้นอุบาวเองโควิด-19คือการที่มาชาวอุติชิตัวบ่าวอัตยุลุงนั้นอุเนี่ยตัวอุบาวสิ่งที่เสี่ยงจีก็ทุกเสียวันเชียงเลยเสี่ยงเอาจีดาวดาวโซลิงก์ก็เปลี่ยวบ่าวเลยเดียวกันทุกประเทศที่เนี่ยนั่นก็เลยก็ทุกเสียวหมดเนาะเนาะเดียวกันที่มาเลยแต่เรื่องนี้ที่สุดที่เราได้ยินมาเขาได้ยินมาเดียวกันเราได้ฟังเหมือนเนี่ยนะว่าไอ้สิ่งที่เราทำกันนั้นเออเราทำด้วยคิดว่าอย่างนี้สิ่งที่เนาะ
เจ้าบ้านด้วยสิ่งที่มาโครนาบ้านยาคุ้มเสียขยันดูดูแลในตาจังยอดกับผู้เปลี่ยนให้มุ่งทิ้งชาวบ้านตัวหลังลูกชาวมุ่งเด็กกันตาดารุเลชีลาบาร์เดอดอลล่ากันตาชาวบีสังชีนี่เรดูเลสินีบาชีนี่วีนักท่องเที่ยวลุงน่าโจลามิสโอยน์ดอกกุ้งตาเยี่ยมมาแค่เคยดูชีลาในเนลโลสิ่งที่เสียงเอาจีดาวดาวโซลิงก์อ่ะเปียบาร์เดเนื้อเรื่องเป็นสิ่งที่ก็เป็นคุณดูน่าสิ่งที่ดูน่าไม่ใช่ที่ก็เป็นดูน่าดีเสียงอารมณ์ชอบเสียงเราดีกว่า ောင်စုလည်းပဲတင်ကြပြီးတော့ဒီပြည်내ဆိုးရွားခွင့်နဲ့နော်တင်ကြတာပြီးတော့ဒါဖြစ်တဲ့ဆင်းရဲရှိပါတယ်ပေါ့နော
်ကုဆဲမှုနဲ့တိုးလာနေချိန်မှာပဲယောဂပိုကုဆဲခံရသူတွေနေထိုင်တဲ့စစ်တွေမျိုးကရာခွက်တချို့မှာတောလာတွေကိုကန့်တတ်ထားပြီးဈေးတွေကိုလည်းအရှင်တတ်မှတ်ပြီးဖွင့်ဖို့လေတာဝန်ရှိသူတွေကညွှန်ကြားထားပါတယ်ယောဂကုဆဲမှုတွေတိုးလာတာကြောင့်စစ်တွေရန်ကုန်ပြစ်စစ်နေတဲ့မြန်မာမျိုးသားလေကြောင်းလိုင်းကိုလည်းယာယီရန်နာထားတယ်လို့တာဝန်ကြားဝန်ထမ်းတယောက်ကဘူရော်ရဲကိုတင်ပြပြောပါတယ်
အော်ဟုတ်ကဲ့အခုလောလောဆယ်တော့ကျွန်တော်တို့ဒီနေ့ညနေရန်ကုန်စစ်တွေဖိုက်ကစားပြီးတော့နှစ်ပတ်လောက်အတွင်းရန်ကုန်စစ်တွေကြီးတဲ့နေကို MNA အနေနဲ့ယာယီရတိုင်းထားပါတယ်ဒါပေမဲ့ယာယီဖြစ်တဲ့အတွက်ကျွန်တော်တို့ဒီနေ့မှာ CV တစ်ခုပြန်ပြီးတော့အရေးပေါ်လုပ်တာလည်းရှိတယ်အဲ့ CV ပြီးရင်တော့ decision အရအပြောင်းအလဲနိုင်ရှိတော့ရှိနိုင်ပါတယ
်တလကျော်တွင်ပထမအကြိမ်ပြည်တွင်းကူးစက်မှုတွေစတင်ခဲ့တဲ့စစ်တွေမှာတော့ယောဂဘူပြန်နေမှုထင်းရှောက်ရေးအစီအမံတွေဆောင်ရွက်ထားကြောင်းလည်းပြည်내ဆိုရတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေနဲ့ညီလိုက်နာဆောင်ရွက်ရမှာအာဏာမှုတွေရှိနေတယ်လို့လည်းရခိုင်ပြည်နယ်ကိုဗစ် -19 ထင်းရှောက်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီတွင်းရမှုဘုံမုံကြီးမင်းတိုင်ကပြောပါတယ
်ဘယ်လည်းမရှိပါဘူးတို့ကငွေကြေးရလူတွေစီမံချက်တွေဒီကိုဗစ်နဲ့ပတ်သက်ပြီးတော့ကစီမံချက်တွေပေါ့နော်လုပ်ထားပြီးသားအခုဆိုလို့ရှိရင်
ကျမ်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရယခုအချိန်မှာဒီကနေ့ဒီဂျူလူနာ290ဦးပါဝင်မြန်မာနိုင်ငံမှာရောဂါကူးစက်ခံရသူ300ကျော်လျောက်ရှိနေပါတယ်ဒေတာတွင်းနိုင်ငံတွေမှာသရောပြန်ရောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှိနေမျိုးနဲ့မကြုံရအောင်သတိထားကြဖို့ကျမ်းမာရေးဝန်ကြီးဌာနကလည်းသတိပေးထားပါတယ်ခင်ဗျာ
ကိုဗစ်-19ရောဂါကူးစက်မှုနှုန်းပိုမိုများဆန်းတဲ့ကိုရိုနာဗိုင်းရပ်စ်ဗီဇာမျိုးကွဲတစ်ချို့ကိုမြန်မာနိုင်ငံမှာတွေ့ရှိထားတာကြောင့်တကြောပြန်ကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်-19ရောဂါကူးစက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဧပြီလ၊နှောင်းပိုင်းကဆလို့မော်လီကျူးနည်းပညာနဲ့တက်ခွဲစစ်ဆေးရမှာ ဒီနေ့ကလူကေပရက်စ်မစ်ရှင်အနေနဲ့ဒီပြည်တွင်းမှာတော့ကူးစက်မှုဖြစ်ခဲ့တယ်ဆိုပေမဲ့ဖြစ်ခဲ့တဲ့အမှာ
အခုလိုမျိုးအခုချိန်တွေမှာဆိုတော့ဒီ၆ရက်လေးအမျိုးသားရတယ်ဒီကမ္ဘာလုံးတိုက်တာနဲ့တော်တော်လေးဖြစ်လာများလာပြီ။နောက်ပိုင်းဒီလူသားရဲ့တစ်ခွက်တစ်ခုနာတွေမှာအဲ့လိုတွေ့လာတဲ့အကြောင်းမလို့အကြိမ်နဲ့ကျွန်တော်တို့ဒီအကြီးဝင်လောက်လာတဲ့ကိစ္စကိုအကြောင်းအကြောင်းမထိနိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကိုဗစ်ဒုတိယလှိုင်းဖြစ်နိုင်တဲ့အတော်လေးကိုကြီးမားနေတယ်ဒီချက်ကိုဒီလူလူတွ ဒီမှာနိုင်ငံမှာကိုဗစ်-19ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်တခွဲအတီးပြူလူနာ400လောက်ရှိနေပြီးယောဂါဘုကင်းစင်သူ300ကျော်ရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝင်ရှိဌာနကသတင်းထုတ်ပြန်ထားပါတယ်။ယောဂါအခြေအနေဆိုလာတဲ့အရေးပေါ်လူနာတွေကရှစ်ဦးကိုတော့သူရဲ့ကြီးကုထုံးနဲ့ကုသနိုင်ခဲ့ပြီးအဒီထဲမှာနာတာရှိယောဂါတွေရဲ့အပါအဝင်ကိုဝင်က400ပိုင်းအစားထိုးထားတဲ့လူနာတွေလည်းပါဝင်က ကိုယ်တိုင်မှာအသုံးပြုဖို့ရည်ရွယ်ထားတယ်လို့လဲသူရဲ့ဒီကုထုံးနဲ့ကုတိုင်အကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်သူသူယောဂပညာဌာနကအငိမ့်စားဌာနမှုပမောက္ခထောက်တာရီမရာကပြောပါတယ်ဟိုလည်းပါတယ်သူဆက်ခံတယ်လူရောဂပြင်းထန်ပြီးဖြစ်စီမပြင်းထန်ပြီးဖြစ်စီသူတို့ရဲ့တွေးရည်ကြီးကိုကျွန်တော်တို့အတိုင်းကြည့်တယ်တိုင်းကြည့်လို့ဒီတွေးရည်ကြီးဟာကျွန်တော်တို့ကဒီပฏิပစ္စည်းပမာဏမြားရဲ
ကျွန်တော်တင်ထားလို့ရတယ်เนาะမိုင်းနပ်ဆလောက်ကန်တီမှာဆိုလို့တင်ထားတယ်တင်ထားလို့ဆိုတစ်ချက်တည်းတင်ထားလို့ရတယ်အခုတော့မလို့သေးမတော်တဆမြန်ပြုံးကနေမြန်ဒူနာ900ဆယ်ယောက်နဲ့ဆယ်ယောက်လာလို့ရှင်တုံးဖို့အဆင်သင့်ဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒါကိုပြင်ဆင်ထားနေတယ်ပြင်ဆင်ထားနေတယ်ကိုရိုနာဗိုင်းရပ်ကူးစက်သူလူနာတွေကိုအရေးပေါ်ကုသနေတစ်ခုအဖြစ်ယောဂါဘုကင်းစင်သွားသ ကိုကြီးဌာနFDAကဆိုင်းငံ့ဖို့ညွှန်ကြားလိုက်ကြောင်းလဲမနေ့တုန်းကပဲနယူးယောက်တိုင်းသတင်းစာကအစိမ့်အရာရှိတချို့ကိုကူကားဖော်ပြခဲ့တာပါ American ကုဆယ်ယောဂထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောင်ရှီအပါအဝင်ဆေးပညာရှင်တချို့ကတော့သွေးအကြီးကုထုံးဟာထိရောက်မှုသိမ်းမရှိဘူးဆိုပြီးယူဆထားကြောင်းလဲသတင်းမှာဖော်ပြထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ် ပါမယ့်ရွှေကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စီးရင်တင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကတချို့ကိုတတ်မှတ်ထားတဲ့အရေးချင်းနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့ကော်မရှင်ကလက်မခံဘဲပယ်ဖျက်ခဲ့တဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထွန်ပါနိုဝင်ဘာလမှာကျင်းပမယ့်ရွှေကောက်ပွဲမှာရှင်ပြိုင်ဖို့စီရင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်ကစီစစ်ရမှာနိုင်ငံသားဖြ
ကျင်းပင်းထဲမှာဆိုရင်လည်းကိုယ်စားလှယ်လောင်းတွေထဲကငါးဦးကိုအရင်ပါတီဟောင်းကနှုတ်ခွတ်ခွတ်မရသေးပဲအခြားပါတီကနေကိုယ်စားလှယ်လောင်းစီရင်တင်သွင်းထားတာကြောင့်ထုတ်ပယ်လိုက်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကပြောပါတယ်။
ဝမ်မချင်းနဲ့မညီလို့ပေးလား၅ရောက်တော့ဗျာ၅ရောက်ရှိတယ်ဗျာ။
ปฐมปาร์ตี้ตะคู่อ่ะนี่นอกถ้าขึ้นไม่อยากได้เว้ยเนี่ยนอกปาร์ตี้อ่ะเนี่ยဝင်ပြန်ねไปถ่าပါจะใครปีนั้นมาชาวาตินตวินท่าได้กุศลแลล้างอยู่แท้ก็งาอู้ก็တော့နိုင်ငံသားဖြစ်ခွင့်ဥပဒေနဲ့မကိုက်နေတဲ့အတွက်ပဲဖြစ်လိုက်တယ်လို့จะใครปีนั้นอยู่ก็ပဲကော်မရှင်ဥက္ကဋ္ဌဒေါက်တင်ပိုင်ကပြောပါတယ်အဲဘယ်လိုအကြောင်းရောက်လဲဆိုတော့သူတို့ကမွေးစဉ်อ่ะသူတို့ရဲ့မိဘတွေဟာနိုင်
ကိုယ်စားလှယ်လောင်းစီးရင်တင်သွင်းထားစဉ်အတွင်းတည်ဆုံသွားတာကြောင့်ပယ်ဖြတ်လိုက်တာအသက်မပြည့်သေးတာကြောင့်ပယ်ဖြတ်လိုက်တာနိုင်ငံတော်ရဲ့တာဝန်ပေးအပ်ခြင်းခံရတာကြောင့်ကိုယ်သဘောဆန္ဒအလျာနှုတ်ထွက်သွားတာလေးရှိကြတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ကော်မရှင်ရဲ့စံတမတ်ချက်အရာပယ်ဖြတ်ခံရသူတွေထဲမှာပြည်သူ၈000ပါတီကကိုယ်စားလှယ်လောင်းတချို့လည်းပါဝင်တယ်လို့ပါတီပြောခ
ne patat mi ba ga ho tu u u ye chi ma nai yan la nai yaw lo ma phet ni de pi ba bo law ka u le bo ya a ra ni so so yi yi ya ho da chano lu lut daw bo le law ni pi cha ho ati pi tha bo chano lu a ne daw da bo no ko sai law tiao sen si chin ne ya le chano lu ga lo ho ma paw ni si si de nai yan la chin ne si si de mi ba yi ti mu ye de chi ma nai yan la chin ne de ko chano lu ga ma pi si ke ya bo le lu me tu a twat tu ti ye lo chano lu ga yi sa pi lo အစီအစဉ်ကြီးနေဟောပေါ့အားနည်းတယ်နော်နောက်တစ်ခါတော့မဖြစ်အောင်လည်းကျွန်တော်ကထည့်စင်စားမယ်ဆက်ချက်ဖြစ်ပါဘူ
းလူဝင်မာလာရှိတဲ့နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စီရင်တင်သွင်းထားသူ 8,000 လောက်ရှိနေပြီးတော့စီစီအတည်ပြုထားတဲ့စီရင်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မထုတ်ပြန်ရသေးပါဘူးမနေ့တုန်းကထုတ်ပြန်မှုပြောဆိုထားတဲ့ကိုယ်စားလှယ်လောင်းစီရင်နဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမဲ့သူမရှိပါဘူးနိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ချမဲ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ကချင်စပေးဆောင်တွေနေရာပြန်ရေးရွာပေါင်း18ရွာမှာပြန်လည်နေရာချထားရေးလုပ်ငန်းတွေကိုစတင်ဖို့တပ်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ကြားသဘောတူညီမှုရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချပ်ပါတမတော်နဲ့ကချင်လက်နက်ကိုင် KIA ကြားတိုက်ပွဲရေးအကြောင်းထွက်ပြေးနေရသူတွေနေရပြန်ရေးအတွက်နှစ်ဖက်အကြိမ်ကြိမ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးအခုတော့ရွာ18ရွာကိုပြန်လည်ထူထောင်ရေးလုပ်ပေးဖို့သဘောတူခဲ့ကြောင်းကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီဆောက်ရှောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆွန်ကပြောပါတယ
်ဒီကျေးဦးရကျွန်တော်ဒီအစိုးရရဲ့ကြားမှာကျွန်တော်တို့အခုဒီရေးချထားတဲ့18ရွာပြန်ဖို့ဖိဆောက်ဖို့ KIA ကလည်းသဘောတူတဲ့အကြောင်းဒီနေ့မကုန်ကတော့အလုံးမို့ကြံကျွန်တော်ဒီ stage you are ဆက်ခဏရောဟိုအကောင့်ရဖို့နဲ့မလို့တော့ကျွန်တော်ရှင်ချီတယ်ဘုလုံးကတော့စတယ်ကြီးပ
ါအစိုးရရဲ့တပ်မတော်ရဲ့ကချင်လက်နက်ကိုင် KIA ရဲ့ကြားညှိနှိုင်းမှုတွေမှာ KHCC ကပါဝင်ကူညီခဲ့တယ်လို့သူတို့နေထိုင်ရေးကအစားအလုံးစုံအခြေခံကပြန်ဆရတာဖြစ်လို့အတော်လေးကြိုးပမ်းရတယ်လို့သူကပြောပါတယ်ဂျပန်အစိုးရကလည်းကချင်တိုက်ပွဲရှောင်နေရပြန်ရေးအတွက် KHCC ကိုငွေကြေးထောက်ပံ့ထားပြီးမြန်မာအစိုးရကလည်းဒါကိုမကြသေးခင်ကခွင့်ပြုလိုက်တဲ့အတွက်အခုဩဂုတ်လမကုန်ခင်လုပ်ငန်းစလို့ရပြီလို့ဆရာတော်ခလမ်ဆန်ဆွန်ကပြောပါတယ် KHCC ရဲ့အတွင်းရေးမှူးအဖွဲ့ကဦးဖော်ရန်ခါလီကတော့သူတို့အနေနဲ့ပူတာအိုဒေသမှာဆစ်ရှောင်နေအတွက်အထူးနေရာချထားရေးကိုဂျပန်အကူအညီနဲ့လုပ်ဆောင်နေသလိုတခြားနေရာတွေမှာလည်းမူလနေရပြန်ရေးအစီအစဉ်အတွက်လုပ်ဆောင်နေကြောင်းလည်းပြောပါတယ်
ကျွန်တော်တို့ဒီပုံစံနဲ့ပေးတဲ့ဂျပန်နဲ့ဆရာကနေပြီးတော့ပေးထားတဲ့အကြတော့ကျွန်တော်တို့ KDC ကနေပြီးတော့ဆောင်ခဲ့မဲ့အားဖြစ်ပါတယ်အဲ့ဒါလည်းကျွန်တော်တို့အခုပူတာဦးနေပြန်နေနေချားသားရေးတို့ကတော့အခုကျွန်တော်တို့စီစဉ်ဆောင်ခဲ့နေတဲ့အားတွေရှိပါတယ်ဒီချားဟိုဘုံဘောင်ယူတဲ့ခြေကပါတယ်ပါစီယူတဲ့ကပါတယ်စီနာယူတဲ့ကပါပါတယ်ဝိုင်းပေါ်ပြည့်နေတဲ့ပါပါတယ်ခင်ဗျယူနေတဲ့လူတွေပါတယ်ခင်ဗျ
ရွာ18ရွာတဲကတချို့ရွာတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းစလုပ်ဖို့ရှိကြောင်းလူမှုဝန်ထမ်းကိစ္စရေးနဲ့ပြန်လည်ညီရချထားရေးဝန်ကြီးဌာနလက်ထောက်အစိုးရဝင်ဒေါ်နွဲရင်ကြီးက VOE ကိုပြောပါတယ်။အ
ဲ့ဒီနေကနေ3ရွာပေါ့နော်။ဒီမှာတဟိုနန်းနန်းဆန်ရဲ့ဘာပဲလည်းမိ3ရွာ3ရွာမှာတော့စဖို့လုပ်နေပြီချင်း။စပေးပါညာပေါ့နော်။
တရုတ်သမ္မတရှီကျင်းပင်ရဲ့အခုနှစ်ဆမြန်မာပြည်ခီးစဉ်နဲ့ကတိပေးထားသလိုကချင်တိုက်ပွဲရှောင်နေရပြန်ရေးအတွက်ရွှေငွေတန်း200ကိုမကြသေးခင်ကပေးခဲ့ပါတယ်။ဒါဟာမြန်မာပြည်တွင်းရေးမှာဝင်ရောက်မဆော့ဖက်ဘူးလို့အမြဲပြောနေတဲ့တရုတ်အစိုးရဟာပြည်တွင်းငြိမ်းချမ်းရေးအတွက်ကူညီဖို့ရှိရဆိုတဲ့သဘောထားကိုထုတ်ပြချင်တာလည်းဖြစ်ကြောင်းသုံးသပ်နေရလည်းရှိပါတယ်။တမတော်နဲ့ကချင်လက်နက်ကိုင် KIA နှစ်ဖက်တပ်ဖွဲ့ရေးကြောင်းနေရာစွန့်ခွာခဲ့ရတဲ့ဒေသခံစုစုပေါင်း300,000ရှိပါတယ်။ ကျွန်တော်ကတော့စောထပ်ပါရှောင်းဝန်ကနေပြပို့ထားတာပါ
ဒီမိုကရက်တစ်မြန်မာအသံDVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့
ဒီဗီဗီရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင်။အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့GNU တပ်ဖွဲ့တွေကြားအပြစ်ခတ်ရဲစဲဖို့သဘောတူတာရှင်းနေလောက်ရှိလာပါပြီ။ဒါမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြစေဖြစ်တဲ့ကြောင်း
ဥက္ကဋ္ဌကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ။ရုံးခဲတဲ့နေ့နောက်ပိုင်းကစပြီးဒီနေ့အေပီလာအစောပိုင်းအထိလေးလအတွင်းတက်မတော်နဲ့ GNU တပ်ဖွဲ့အကြားထိတိတ်တက်ခွဲအချိန်ပေါင်း40ပြည့်ပွားပြီးအရာရှိနဲ့စစ်ပီအချို့ကြာဆုံးကြောင်းတက်မတော်ကသတင်းထုတ်ပြန်ပါတယ်။ ဖွားပုံခရိုင်ကတပ်မတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။မင်းမိုင်းပေါက်ကွဲမှုအကျိန်း20ကျော်ဖြစ်ပွားတာမှုတပ်မတော်ဘက်ကတိုက်ရဲမှုတအူးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ဖွားပုံခရိုင်တစ်ခုထိမှသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါတယ်။လမ်းပေါက်လုပ်မှုကိုကယ်ယူဘက်ကကန့်ကွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေမဲ နဲ့ဝန်ဆောင်မှုကိုအတရားမှတောင်းခံတာမျိုးလဲမလုပ်ဖို့ပြိပင်ထားပါတယ်။ဒါပေမဲ့တပ်မတော်ခလာရ439ကတပ်သားနှစ်ယောက်ကအရင်အမျိုးသမီးတဦးကိုတနတ်နဲ့ပြစ်တတ်ပြီးလက်ဝိရနာလူယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတပ်သားနှစ်ဦးကိုဖမ်းဆီးထားကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေသခံခရင်တွေကြုံခဲ့ရတဲ့ပြဿနာတစ်ခုဖြစ်ပါတယ
်။အစိုးရတက်တဲ့ KNU အပြစ်ခံရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာနှုတ်ဦးနှစ်ဖက်အပြစ်ရသဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရဆဲရေးဆိုင်ရာဦးတွဲဆောင်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်ထောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်အဆင့်ဖွဲ့စည်းထားပါတယ်။ကင်းပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာကိစ္စစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီးမင်းစည်းကမ်းချိုးဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုင်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ်။ JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှငွေထည့်ဝင်ကြပါတယ
်။2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာပေါ်ပြပါတယ်။ဘာပွန်နဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်။အ ਨੇ သုံးတပ်မတော်သား3ဦးကြာဆိုးကြောင်သိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမွမှပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဘာပွန်နဲ့ကြောက်ကြီးမှာရစဉ်လူလူပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လုပ်တာဟာတပ်မတော်ချုပ်ကိုင်နဲ့နေမီချက်တွင်မှုရွေတာလို့ကရင်ဘက်ကမြင်ပါတယ်ဒီလိုကိစ္စမှာ NCA အပြည့်အစာချုပ်အရာကရင်ဘက်ကသဘောတူဖို့လိုတာကိုတပ်မတော်ကဂယုမဆိုင်ပဲတစ်ဖက်ကလုံးလုံးပြစ်ခတ်မှုတွေဖြစ်ပွားရတာလို့ကရင်ဘက်ကယူဆပါတယ
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဦးတွဲဆောင်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ် JMC မှာအစိုးရကိုယ်စားလှယ်ဆဲဦးNCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်10ဦးနဲ့အရဲသားကိုယ်စားလှယ်6ဦးပါဝင်ပါတယ်။နေမြေတမတ်ရမှာထင်းချုံနေမြေအပြည့်ရနေမြေစတဲ့ဝေါ်အာရနဲ့ပတ်သက်ပြီးသဘောထားကွဲလွဲတာတွေရှိပါတယ်။ Name the cool no Besalonga, Lao can take that madame you let she barre. Tamroha, two does the can she get near the wago, two tencho de nea, pit that mad Luramo. Does the can chaya niago, dying that the poet choke and it did that pit, Madame Chimbulo, MBIS a seeing Kanzaga so barre.
MCA appears I will go lemma yito rare, champion piano to run his council year. RCSS Tapuagale, Pika Tekemu, Yasani Sanya, Puto Estonji, Pomati, GMC, Anejago, Majimana Pinibare, GMC Mapatipaka, Pishin, Nizomashi, Wulu, RCSS Santa Puerga, Vimare, Tenchofo, Pensan Josiah, Ditane, Tasakanchaya, Dita Rugu, Puewe Pavia Shinli, Popiabu, Lua Nirelu, KNUNE, RCSS Toga, Yusavare. The Pesalonga Tencho for Josare Name Yima, Tashu Pyongyang, the Penet, the Pay, SPPA Melu, NCA Apia Sajoga Subare. Let we maro, Tayemu Sasai Gong in Kongalu, Loshiaburi, who Jute, a Chong Jaja Yellow, MBIS Singa Ma Povia Bade. Natalsangama, NCA Apia Sajo, Lemma Yito Pidian Nopai, Tamro, KNU Tapu, Pika Jalu, Niaku, Sukhayare, Dita Gandhi.
ဖောင်းလောင်ရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ဆုံဆုံနာကြောင့်သေဆုံးမှုကာကွယ်ရေးကိုတင်ပြထားပါတယ်ဒီဆုံဆုံနာကြောင့်ရှမ်းစီစီပိုင်းမှာတလာတွင်ကလေး6ဦးသေဆုံးခဲ့ရတာကိုဗစ်ကာလတခြားသေဆုံးသူအရေအတွက်ထိရောက်သွားပါတယ်ဘာကြောင့်ဒီလိုသေဆုံးမှုရှိလာပြီ ဒီသေဆုံးမှုနဲ့ယောဂဖြစ်မှုကိုဘယ်လိုထိတိယောက်ကာကွယ်နိုင်ပါလဲ။ဒီကြောင့်ကလေးအထုကုနဲ့စိတ်တက်ကတူတက်ကလေးကျမပညာဌာနအငြိမ်းစားဌာနမှဘာမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်ကမေးမြန်းထားပါတယ်။ဟုတ်ကဲ့ကလေးအထုကုဆရာဝန်ကြီးဘာမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့အခုဒီရှမ်းပြည်အရှေ့ပိုင်းမှာပေါ့နော် ဆုံးဆုံးနာဖြစ်ပြီးတော့ဒီသေဆုံးမှုနှုန်းကတလအတွင်းမှာပေါ့နော်6ဦးထိတော့ရှိသွားတယ်လို့ကြားပါတယ်ဆရာဒီပမာဏကအခုဒီကိုဗစ်ဖြစ်လာတဲ့ကာလတောက်လျှောက်မှာသေဆုံးတဲ့အရေအတွက်နဲ့သွားတူနေတဲ့ခါကြတော့မြန်မာနိုင်ငံမှာတစ်ခုလုံးမှာပေါ့ဆရာနော်ဒီဆုံးဆုံးနာဖြစ်တဲ့အနေအထားကဘယ်လိုရှိလဲဒီနေ့မှာဆရာဒါတော့ကျွန်တော်တို့ဒီနေ့ပထမဆုံးကြားသိတာပေါ့နော်နှစ်တိုင်းနှစ်တိုင်းတ
နိုင်ငံလုံးတိုင်းတန်းနဲ့ဆိုရင်တော့135ရောက်140လောက်ပါအဲ့လောက် report လုပ်တာရှိပါဟုတ်ကဲ
့သေဆုံးမှုနှောင်းအောင်ဆရာကြီ
းသေဆုံးမှုနှောင်းကတော့ခုတော့များတယ်လို့ဆိုပါမော်နော်ဒါပေမဲ့လည်းဒီတိတိရားခေါ်ဆုံးသူနာကဖြစ်လို့ရှိရင်ဖြားတယ်လက်ချောင်းနာတယ်တန်းနဲ့ဆရတယ်ဗျာဒါပေမဲ့ဒီဆုံးသူနာအမိပါခေါ်တော့ဗောနော်တိတိရား membrane ခေါ်တယ်အဲ့ဒါကဒီအာသီးနှစ်ခုကြားမှာဒီအမိပါဖြစ်တယ်အဲ့ဒီကောင်ကအသက်ရှင်ကညောင်းပိတ်စီတယ်အဲ့လိုပြလို့ရှိရင်ဖိတ်ကျော်စမီလို့ခေါ်တော့ပါဒီလေတောင်းမှာဆက်ပင်းကိုအပေါက်ဖောက်ပြီးတော့အသက်ရှင်ပန်းကြောင့်ဖက်နှက်ဖောက်ပြရဲခွဲစိတ်ပြီးတော့လုပ်ပြရအဲ့လိုမလုပ်နိုင်လို့ရှိရင်တော့သေဆုံးနိုင်တာရှိတယ်အဲနောက်တစ်ခါအဲ့ဒီချိန်မှာကောင်းသွားပြီးတဲ့နောက်မှာလည်းနောက်၄ဘက်က၆ဘက်ပေါ့အဲ့လောက်ကြာမှနှလုံးရောင်တာတို့အာရုံကြောထိကြိုက်တာတို့ဒါတွေနဲ့လည်းသေပြောင်းနိုင်တယ်ပေါ့အဲ့တော့ဟိုစောစောကုရင်စောစောသေပြောင်းတော့နည်းတယ်ဆိုတော့မကုပြလို့ရှိရင်900ရင်းလောက်က100ရင်းလောက်ကဒီပြောင်းလုံးရှိနိုင်ပါ
ဟုတ်ကဲ့ဆရာတော့ဒီနေရာမှာရေးချင်တာသေဆုံးမှုကိုကာကွယ်ဖို့အတွက်ကတော့ဒီခုနပြောတဲ့လက္ခဏာတွေကိုစောစောသိဖို့ပေါ့ဆရာနော်ဒါပေမဲ့ဒီနေရာမှာဒီဖြားတာလေချောင်းနာတာစသဖြင့်ပေါ့နော်မျိုးကရိုးရိုးဖြားနေတယ်မှားနေတဲ့အတွက်ဆရာကြီးသူ့မှာပြီးတဲ့ထူးခြားတဲ့လက္ခဏာပေါ့နော်သိတာလည်းနဲ့လက္ခဏာစောစောသိနေအောင်ရှိလား
ထူးခြားတဲ့လက္ခဏာကတော့လေပင်အချိတ်ကြီးကြီးလာတတ်တယ်ဘူးနိုက်ကိုခေါ်တော့လေပင်ညနွားလေပင်လို့ကြီးဖြစ်လာတတ်တယ်လေချောင်းကိုဆန်းလို့ရှိရင်ပဇက်ကဟိုဘက်ဒီဘက်ရှိတဲ့အာဒီရှိတဲ့ဘက်မှာတစ်ခါကျလဲဆိုအာဒီရတဲ့ကြီးပေါ့အဲဒီမှာဟို membrane လို့ခေါ်တဲ့ဒီအမေပါတွေ့တတ်တယ်ခြေသုံးဖို့ရေးကိုရအောင်ပေါ့နော်အဲဒီမေပါဒီကောင်ဟိုဘက်ဒီဘက်ဆက်သွားရင်အသက်ရှိကိုမရတော့ဖြစ်သွားတတ်တယ်နာစီချောင်းဆိုတာလည်းဆက်ဖြစ်တယ်နှာခေါင်းထဲမှာလည်းဒီမေပါဖြစ်နေတယ်အဲတော့အဲ့လိုဖြစ်တဲ့အခါကျလို့ရှိရင်တော့အသက်ရှိကျန်းချက်ပြီးတော့ဒါနဲ့သေဆုံးနိုင်တယ်ပေါ့နော်ဒါပေမဲ့ဒီဖြစ်တဲ့လူတွေကကာဝေးသေးမထိုးထားတဲ့လူတွေမှာဖြစ်တာအကွေစီမရတဲ့ကလေးတွေမှာဖြစ်တာ။ဒါမို့သိုးရအောင်ပြည့်စုံအောင်မထုတ်ပြတဲ့ကလေးတွေမှာသူကလည်း ဒီကမထိုးပြလို့တချို့ကလည်းတွားလာရေးဆက်ခဲ့ပြီးဆရာမလာထိုးပြနိုင်တဲ့နေရာမှာမရှိလို့တချို့ကလည်းစစ်ဘေးရှောင်မလို့တချို့ကလည်းမိဘမဲ့ကျောင်းမနေလို့ပေါ့နော်အဲ့လိုမျိုးဒီတာဝတိတွေပြေဝမရတာရှိတာမကာကွယ်ရေးကျွန်တော်တို့ကခုဆိုလို့ရှိရင်တနင်္ဂနွေတိုင်းတာနဲ့ထိုးပြတယ်ငလာလီလာ၆လပေါ့နော်အဲ့ဒီမှာငါမျိုးသားကာကွယ်ရေးစုံစမ်းချက်များမေးခိုင်းပါပြီဒါနဲ့ထောင်ဆက်နှစ်ကစပြီးငါ တာပဲအဲ့တော့အဲ့ထိုးစားတဲ့ကလေးဒါပြီးတော့တစ်နှစ်ခွဲလောက်မှအခုဆိုရင်တစ်နှစ်ခွဲမှပါတစ်ခါပြန်ထိုးပေးတယ်အဲ့လိုသာဝတိရတဲ့လူတွေကတော့မဖြစ်ဘူးဒါပေမဲ့ဆလိုရာကဒီအဲ့မထိုးပြတဲ့ကလေးတွေစုနေတဲ့နေရာမှာအကယောဂအတွင်းနဲ့ဖြစ်တာဖြစ်နိုင်လို့ဖြစ်ပေါ်များပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်ဆေးမထိုးရသေးတဲ့နေရာဖြစ်နိုင်တာကိုရှင်းပြနေမျိုးပေါ့နော်နေဆက်အရောက်ပေါက်နေရနိုင်တဲ့အတွက်အဲ့လိုနေရာမှာဆိုလို့ရှိရင်ခုနပြောတဲ့လက္ခဏာတွေကခွဲရခက်တဲ့အတွက်ဆေးရုံဆေးခဲအများကြီးပြလို့တော့ဝါဆရာတို့ဒီနေရာမှာအသက်ရှူကျက်တဲ့အဆင့်ကိုရောက်လာရင်ဒီနေထားဘယ်လောက်ကျော်သွားလဲဆရာဒီဆုံးတဲ့နေထားနဲ့အဲ့ဒီမတိုင်ခင်ကြိုသိနေတဲ့နေထားရှိလား
အဓိကတော့ဖျားမယ်လက်ချောင်းနာမယ်အချိတ်တွေရောင်းနာမယ်အသက်ရှူခက်မယ်ပေါ့နော်လက္ခဏာမှာဆေးရုံအများပြဖို့လိုပါတယ်အထူးဖြင့်ကာကွယ်ဆေးမထိုးတာတူပေါ့ဒီဘက်တီးရီးယားကတာမန်အဖြစ်နဲ့တချို့ကျန်းမာတဲ့လူတွေဒီမှာလည်းရှိနေနိုင်တယ်အမတ်တချိန်မှာယောဂဖြစ်ပွားတာရှိတယ်ပေါ့လေအထူးသဖြင့်တော့ကလေးတွေမှာဖြစ်တာပါအဲ့တော့ဒီဘက်တီးရီးယားကတောင်ဆင်တောင်ဆင်လို့ခေါ်တဲ့အစိတ်ကိုထုတ်ပါအဲ့ဒီအစိတ်ကြောင့်လည်းဒီ membrane လို့ပါလို့ဖြစ်တယ်အဲ့ဒီအစိတ်ကတွေးတဲ့ပြန့်သွားရင်တော့ခုနကပြောတဲ့နှလုံးရောင်တာတို့ဘုံတော့အာရုံရောထိကြိုက်တာတို့ဒါတွေလည်းဖြစ်သွားနိုင်တယ်အဲ့လိုကလေးတွေမှာဒီလိုလက္ခဏာလေးရှိတယ်ကျွန်တော်ကလေကြောင်းကိုဆန်လို့ရှိရင်ဒီ membrane နဲ့တွေးရဆိုတော့တက်ပြီးရလို့ယူဆရမယ်အဲ့ကြောင့်ကျွန်တော်က swab ဆိုတော့သူ့ဖိုက်ယူတယ်အဲ့ဒါကြတွေးပါစစ်တယ်ပေါ့နော်။ဒါတော့ပါဆိုအဲ့လိုကလေးဆိုရင်ပိုးသက်ဆေးရတော့တကယ်တော့အလွယ်တကူပေးလို့ရတယ်ဆိုတာပန်နစလင်တို့အရီသရိုမိုက်စ်တို့နဲ့ဒီဘိုးကသေးတယ်။ဒါပေမဲ့ပြန့်သွားပြီးသားဖြစ်တဲ့အစိတ်အတွက်ကတော့ကျွန်တော်ကအန်တီတောက်ဆင်ဆိုတာပေးရပါတယ်။အန်တီတောက်ဆင်ကတော့တကယ်လေးပြက်လက်တာရှိနိုင်တယ်ပေါ့နော်။ဆိုတော့ဒီ central level မှာအားဘိုးမှာအားတွေရှိပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီနေရာမှာကာကွယ်ဆေးရရေးချိတာတော့ဟိုမထိုးရသေးတဲ့ဒေတာလူတွေရောချက်ချင်းထိုးလို့ရတယ်ပါဆရာ။
ကာကွယ်ဆေးမထိုးရတဲ့မှာကျွန်တော်ဒီတယောက်ကဒီပီရီယာဖြစ်တယ်ဆိုတာသိလို့ရှိရင်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးကိုဒီဘရီဇီဝါဆေးပေးထားလို့ရတယ်။ဘာဘရကာဝယ်ဆေးလည်းထိုးပြလို့ရတယ်။နောက်တချို့ဆိုအန်တီတောက်ဆင်မှပိုခိုင်းတယ်ပေါ့နော်။ရောဂါလက္ခဏာပေါ်လာဆိုတော့အန်တီတောက်ဆင်မှပေးရမယ်။အထူးသဖြင့်ဒီကာဝယ်ဆေးမထိုးတဲ့ပုံဆိုတော့ကာဝယ်ဆေးထိုးတဲ့လူတွေလည်းထပ်ပြီးတော့ပိုသောကာဝယ်ဆေးထိုးရမယ်အဲဒါဝင်တယ်။ဟုတ်ကဲ့ဆရ
ာ။အဲ့တော့ဒီနေရာမှာကုသမှုကိုကာဝယ်နိုင်ဖို့ဘယ်လိုချန်ပေးနေလဲဆရာ။
ကုသမှုကိုကာဝယ်ဖို့ကတော့တက်ရှူသမ်းကြောင်းကကုရဲ့ယောဂပဲလေ။ကိုဗစ်တို့ဓာတိတုပ်ကလေးပဲချောင်းဆုံလာစီရင်ကုသွားနိုင်မယ်။အဲ့တော့အနေကောင်းအောင်လုပ်တာတို့၊လက်ဆေးတာတို့၊တယောက်တယောက်ဝေဝင်းနေတာတို့ကဒီယောဂကိုကာဝယ်မှုရှိနိုင်မယ်။နောက်တစ်ခုကနာရဲဖြစ်တဲ့ကော။အဲ့ဒီနာကိုကင်နာနဲ့ကုဆက်နိုင်တယ်ပေါ့။ဒါပေမဲ့ဒါကတော့နည်းနည်းရှားပါသာပြတ်ကြတော့အသက်ကြီးလာရင်လည်းဒီငွေကြီးထိုးတဲ့ကာဝယ်ဆေးနဲ့အမိခင်ကညော့သွားနိုင်တယ်။အဲဒါကြောင့်ခုဆိုရင်ကိုယ်ဝန်ဆောင်မှုတင်တွေကိုမင်းဆိုင်နဲ့စုံစုပေါ့။မတွဲတဲ့ဆေးကိုထိုးပေးပါ။အဲတော့မကျင်ထိုးတော့ဒီကိုယ်ဝန်ဆောင်မှုတင်ကလည်းကာဝယ်ရတာဖြစ်။နောက်ပိုင်းဒီကလေးကျောင်းချမ်းမှရေးပါလေ။တကယ်ဆိုလို့ရှိရင်ခုမျိုးသားကာဝယ်ဆေးတို့အစီအစဉ်ကတစ်နှစ်ခွဲထိပဲထိုးပေးတာနော်။အဲ9နှစ်မှဆိုလို့ရှိရင်တကယ်တော့၄မျိုးချက်ပေါ့နော်။ဒီစုံစုချက်ကမင်းဆိုင်ပိုလီယိုပေါ့နော်။ဒီကာဝယ်ဆေးပြန်ထိုးဖို့ကောင်းတယ်။ဒါဆို10မိနစ်15မိနစ်တုန်းမှာလဲအားဖြည့်စီပေါ့နော်ဒါဆိုစုံစုံနဲ့မိခိုင်ထပ်ထိုးပြီးပို့ကောင်းတယ်အဲ့လိုထိုးလို့ရှိတာပို့ပြီးတော့အသက်ကြီးတဲ့ဒီပို့ဆိတ်ချရတယ်တကယ်တော့စုံစုံသာရောက်တာဆိုတာကာဝယ်ဈေးနဲ့ကာဝယ်နိုင်တဲ့ရောဂါဖြစ်ပါဟုတ
်ကဲ့ချေစင်းမြိုက်တင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂ
င်္ဂလာပါရှင်ကျမကအမီပါ Fever Wine Note တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာပြည်내ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသားခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာဘာကြောင့်မှလဲဆတဲ့သတင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချမှတ်ပေးခဲ့တဲ့ဖက်ဒရယ်အခြေခံမူ၅ချက်ထက်မှအရေးကြီးဆုံးဖြစ်တဲ့ပြည်내ဖွဲ့စည်းပုံရေးဆွဲရေးကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းချုပ်ဆိုပေးဖို့အပြည့်ရတိုင်းသားခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့ UPDJC အစည်းအဝေးမှာဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်းကမြစ်တာရက်ခံလိုက်တာပါ။တိုင်းသားလူမျိုးတွေနှစ်ပေါင်း80ကျော်တိုက်ပွဲဝင်တောင်းဆိုလာတာဟာပြည်내ဖွဲ့စည်းပုံအခြေခံဥပဒေကအရေးကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်
။ကချင်ပြည်내ဖားကန့်ဒေတာဝေခါကြောက်စိမ့်မော်တွင်ဖြစ်ပွားခဲ့တဲ့မြေပြိုမှုမှာနှစ်လနီးပါးရှိလာပေမဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့ဒီကနေ့အထိသက်ဆုံးတရားထုတ်ပြန်နိုင်ခြင်းမရှိသေးတဲ့ပေါ်အားမရဘူးလို့ဖားကန့်ဒေတာခံတွေနဲ့ဒေတာအတွင်းအရက်ပက်အဖွဲ့အစည်းတွေကပြောပါတယ်ကြောက်စိမ့်မော်တွင်မြေပြိုကြမှုကြောင့်လူပေါင်း180ကျော်သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်မှာတာဝန်ရှိအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုအရေးယူဖြေရှင်းမှုတွေမရှိလို့စိတ်ပြတ်မိတယ်လို့ဖားကန့်ခြေဆိုင် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံဦးနောင်လက်ကပြောပါတယ်ကျောက်စိမ့်မော်မီပြုံမှုနဲ့ပတ်သက်ပြီးရရှိထားတဲ့အချက်လက်တွေအစီအခံစာတွေကိုနိုင်ငံတော်သမ္မတထံစီကိုပေးပို့ထားပြီးဖြစ်တယ်လို့ကချင်ပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါရယ်
တပ်ရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီများတွေ့ဆုံပွဲမှာကရင်အမျိုးသားဒီမိုကရက်တစ်ပါတီနိုင်ရကတူတက်ရောက်တာဟာပါတီအလုံမှုဆောင်ဖွဲ့သဘောထားမဟုတ်ကြောင်း KNDP ဘက်ကပြန်လည်ညှင်းဆိုထားပါရယ်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကတမရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီ34ပါတီတို့နေပြည်တော်မှာတွေ့ဆုံကြတာပါ။အဲ့ဒီတွေ့ဆုံမှုမှာဖိတ်စာနဲ့တရားဝင်ဖိတ်ကြားတာတွေမရှိတဲ့အပြင်ပါတီအနေနဲ့သဘောတူခွင့်ပြုတာလည်းမရှိဘူးလို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါရယ်။ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ဟာကရင်နိုင်ငံရေးပါတီ3ပါတီပေါင်းစည်းထားတဲ့ပါတီတစ်ခုဖြစ်ပြီးလာမယ့်2020ရွေးကောက်ပွဲမှာကရင်ပြည်နယ်ရှိမြို့နယ်6ခုမှာဝင်ရောက်ရှင်ပြိုင်သွားဖို့ရှိပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်စနေရဲစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားတဦးကိုအေအေကိုတရင်ပို့တယ်ဆိုပြီးဆွဆွဲချက်နဲ့ကြောက်ဖြူရဲစခန်းမှာဖမ်းဆီးစစ်ဆေးနေတယ်လို့သိရပါတယ်။ဖမ်းဆီးစစ်ဆေးခံနေရတဲ့ရဲတပ်သားကတော့ရံပဲမြို့နယ်အလဲချောင်းကျေးရွာစာတီအသက်28နှစ်အရွယ်ရှိရဲတပ်သားရဲကိုနိုင်ဖြစ်ပြီးသူ့ကိုအကြမ်းဖက်မှုဥပဒေပုံမှားတွေဖြစ်တဲ့ပုံမှန်50ညပုံမှန်50နှစ်ကတွင်နေအမှုဖွင့်ထားတယ်လို့သိရပါတယ်ရဲတပ်သားရဲကိုနိုင်ကိုစွန်လ28ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပြီးအိမ်ကိုအကြောင်းကြားတာမရှိဘူးလို့မိသားစုအတိုင်းဝိုင်းကပြောပါတယ်အလားတူဒီလ18ရက်နေ့ကလည်းကြောက်ဖြူမြို့နယ်ကတ်တပြေကျေးရွာသား3ဦးကိုအေးအမခံလို့ဆွတ်ဆွဲပြီးတပ်မတော်ကနေဖမ်းဆီးထားတာတွေလည်းရှိပါတယ်
ချင်းပြည်တောင်ပိုင်းမိုးနှင်းမြို့နယ်ကျင်းတောင်မြို့နယ်ခွဲအတွင်းမှာကျင်းတောင်ရေအားလျှပ်စစ်စီမံကိန်းကနေဝန်ထမ်းအင်ရအတွက်ကျဲလက်လူထုပိုင်မြေဧကရာကနန်းကိုသိမ်းယူမဲ့ကိစ္စကိုလူထုကစုပေါင်းကန့်ကွက်လိုက်ပါတယ်ကျင်းတောင်မြို့အရှိတောင်ဖက်18မိုင်လောက်ဝေးတဲ့ကွန်လုံကျေးရွာအုပ်စုတပ်လုံကျေးရွာအပိုင်းမြေဧက250ကျော်မှာအစိုးရနဲ့ရေအားလျှပ်စစ်စီမံကိန်းကုမ္ပဏီတို့ပူးပေါင်းပြီးသိမ်းယူဖို့စူးစမ်းနေတာပါလူထုကလက်မခံလို့ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကတကြိမ်လင်းခဲခရိုင်အုပ်ချုပ်ရေးမှူးနဲ့မိုးနှင်းမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုကန့်ကွက်စာပေးပို့ထားတဲ့အပြင်အခုလည်းပဲလူထုရဲ့ရာမြင့်မသိမ့်ပိုက်ဖို့ဝိုင်းဝန်းလွှတ်ဆောင်ပေးနေတယ်လို့ချမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်နယ်လွှတ်တော်အမတ်စိုက်ကွန်ဆန်မင်းကပြောပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကနေဝင်ရောက်ရှင်ပြိုင်ကြမယ်အမျိုးသမီးလွတ်တော်ကိုစလဲလာဟာအရင်ရွေးကောက်ပွဲထက်ပိုပြီးတော့နည်းနေပါတယ်ဘာကြောင့်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာပါလဲအကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးကိုဆိုင်မင်းကနေပြောပြပေးသွားပါမယ်ရှင်
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းတတိပုဂ္ဂလအပါဝင်နိုင်ငံရေးပါတီ12ပါတီကလွတ်တော်ကိုယ်စားလှယ်နေရာကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အဲ့ဒီထဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်16ဦးတာပါဝင်တယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရဲမှုဦးလင်းကျော်ကပြောပါတယ်။ဒီ
တိုင်းနဲ့ပုံပြင်းနေတဲ့ချိန်မှာတရောတော့ပါပေါ့။ဒ
ပါတီတွေကနေမှာအမြင်ကြီးကျယ်ရတဲ့အနေအားဖြင့်ကျွန်တော်တို့ကြည့်ရကိုဗစ်ကိုဗစ်တော့မဲဒီဟိုအမျိုးသမီးတွေကတော့မိသားစုတွေနဲ့အနီးကပ်ရှိနေတာပေါ့နော
်အဲ့ဒါဒီ
တော့စိတ်ရင်းနေရင်းနဲ့ဟိုတော့ဝေဖန်နိုင်မှုအတွက်ပါကြောင်းလေကိုတော့ကိုဗစ်ကလည်းဟိုအပြည့်အဝကိုအဟန်တာဖြစ်စီအမေဆိုတဲ့ကျွန်တော်တင်နေ2020မှာပုံများလာဖို့ကျွန်တော်ဝေချက်တယ်အခုကတော့ဟိုနည်းနည်းရောသွားတော့ကျောင်းသားတွေကတော့
ချင်းမျိုးသမီးတွေနိုင်ငံရေးမှပါဝင်မှုနည်းနေတာဟာချင်းတလေထုံတန်းအစဉ်အလာအရလွန်မှုကြီးဆိုးမှုတွေရှိနေသေးတဲ့အတွက်ဖြစ်တယ်လို့ဂျာမန်တန်းတူရေးနဲ့အမျိုးသမီးရေးဆောင်ရွက်နေသူနီနုအဖွဲ့ရဲ့ဒါရိုက်တာမိုင်လျာနိုင်ဂျဲလ်ကပြောပါတယ်
တလေထုံတန်းတွေရဲ့လွန်မှုပွားရန်ကြီးဆိုးနေတဲ့လိုပဲမြင်တယ်ပေါ့နော
်ဟုတ်
ဖြစ်လို့လဲဆိုတော့ဒီမှာချင်းတလေထုံတန်းမှာဆိုရင်တဲ့ community issue တွေဆွေးနွေးတယ်ဆိုဖြစ်ချက်ချတဲ့နေရာကနေဒီအမျိုးသားအလုံးကိုဖျက်ချပေးပါလိမ့်မယ်ရုပ်သားတွေပဲဖျက်ခဲ့တာဟုတ်
ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာဖို့အတွက်ချင်းအမျိုးသမီးတွေကိုယ်တိုင်အတွေးအခေါ်ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အပြင်နိုင်ငံရေးပါတီဦးဆောင်နေတဲ့အမျိုးသားတွေကလည်းအမျိုးသမီးတွေပါဝင်မှုများလာအောင်ဦးစားပေးတင်တယ်လို့လည်းမိုင်လျာနိုင်ဂျဲရကပြောပါတယ
်ဆိုတဲ့ချင်းဒီအမျိုးသမီးသက်ကရဖိုင်းကလည်းဒီပြောင်းလဲဖို့လိုလာတယ်ခုနလိုမျိုးနိုင်ငံရေးဆိုတာဒီအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတော့အဲဒီပေါ်လို့ဆိုတော့ဒီအမျိုးသမီးတွေနဲ့နိုင်ငံရေးဆွေးနွေးစာပို့လို့လာတယ်ပေါ့နော်အဲဒါတော့ဒီတစ်ခါမှဒီအမျိုးသားတွေတစ်ခါကလည်းပါတီဆက်ကအုပ်ဆောင်တဲ့သူတွေနဲ့ဒီအမျိုးသမီးတွေပါဝင်ဆွေးရလာဖို့ဆိုတော့ဟိုစားပြီးတော့လှုပ်ဆောင်တဲ့နယ်လိုမြင်တယ်ပေါ့နော်ဒီရွေးကောက်ပွဲလေးကမှဒီအမျိုးသမီးတွေကိုဖိတ်ခေါ်တာတော့ဘာမှမဟုတ်ပဲနဲ့တကယ်တည်းဒီအမျိုးသမီးတွေကနိုင်ငံရေးအတွက်ဘယ်လိုပါဝင်လာနိုင်မှာလဲဆိုတာအထူးတင်လည်းပဲဒီစဉ်းစားပြီးတော့လုပ်ဖို့လည်းလိုပါတယ်ဖြစ်တာ
ချင်းပြည်နယ်မှာရှင်ပြန်မြတ်အမျိုးသမီးလူတော်ကိုယ်စားလှယ်လောင်းတွေကတော့ဘီတုလူတော်မဲဆန္ဒနယ်မှာ9ဦးအမျိုးသားလူတော်မဲဆန္ဒနယ်မြေမှာ6ဦးပြည်နယ်လူတော်မဲဆန္ဒနယ်မြေမှာ9ဦးတို့ဖြစ်ပါတယ်ဒီခေတ်တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသမီးလူတော်ကိုယ်စားလှယ်22ဦးဝင်ရောက်ရှင်ပြန်ခဲ့ကြပါတယ်
လာမယ့်2020ထွေထွေရွေးကောက်ပွဲမှာပြည်ထောင်စုတဝန်းလုံးဝင်ရောက်ရှင်ပြန်ဖို့နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်2015တုန်းကလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းသားဒေသတွေမှာတောင်ပြိုကမ်းပြိုအောင်နိုင်အောင်မလားရွေးကောက်ပွဲရလတ်ဘလိုမျိုးဖြစ်လာနိုင်မလဲလာမယ့်အစိုးရကိုတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဘလိုဖွဲ့စည်းဖို့မျှော်မှန်းနေကြပါသလဲအမိကစုစည်းထားပြီးတော့နမ်ဟောင်းကနေတင်ဆက်ပေးသွားပါမယ်ရှင်
လာမယ့်ရွေးကောက်ပွဲမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းအရာအရင်ရွေးကောက်ပွဲတွေတုန်းကလိုပါတီကြီးတစ်ခုတည်းကပဲတောင်ပြိုကမ်းပြိုနိုင်နိုင်မဲ့အလားအလာမရှိတော့ဘူးလို့ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌနဲ့ဥကောင်ကောင်အောင်ခမ်းကပြောပါတယ်
။ဒီခြားရာကတော့2020မှာတော့2015လို့ NLG ကတော့တောင်ပြိုကမ်းပြိုနိုင်ဖို့အခြေအနေဒီမှာမရှိတော့ဘူးအခြေအနေကြ။ဒါကြောင့်မို့လဲအစိုးရဖွဲ့ဖို့ဆိုတဲ့အခြေအနေမျိုးတော့ခက်ပါလိမ့်မယ်။နောက်တစ်ချက်ကတော့တခြားပါတီပြည်မပါတီတွေလည်းရှိပါလေဒါကြောင့်လည်းညွန်ပေါ်အစိုးရဟာမလွဲမတူဖြစ်ပါလိမ့်မယ်ဒါကြောင့်လည်းဒီ2020ရဲ့အလွန်မှာတော့မလွဲမတူညွန်ပေါ်အစိုးရဒါမဟုတ်ဘူးဆိုရင်ညီညွတ်ရေးအစိုးရကြီးဖြစ်ပါလိမ့်မယ
်တိုင်းနာအရေးလေးလာသုံးသတ်သူဦးမောင်မောင်ဆိုးကလည်းလက်ရှိအနေထားအရ2020ရွေးကောက်ပွဲအပြီးလွတ်တော်ထဲမှာတိုင်းနာပါတီတွေရဲ့အခမ်းကဏ္ဍမှာအားကောင်းလာနိုင်တယ်လို့ပြောပါတယ
်ကရင်ပြည်နယ်မှာတော့အဲ့ဒီအကောင့်နေစလို့ပြရပါတယ်အဲ့တော့ကျန်တဲ့တန်ရာစီနေ9ခုမှာတော့တန်ရာပါတီတွေအကောင့်မှုအလားအလာရှိတယ်လို့ထင်ပါတယ်ဒုတိယတစ်ချက်အနေနဲ့ပြောမစင်းတော့တန်ရာပါတီတွေအကောင့်လာရင်တော့လွတ်တော်ရင်းမှာတန်ရာပါတီတွေအခမ်းအနားကြီးလာနိုင်ပါတယ်အဲ့တော့အစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ရှိတယ်တန်ရာပါတီတွေအခမ်းအနားပူရှိလာနိုင်ပါ
မြန်မာနိုင်ငံရေးမှာပါတီကြီးတစ်ခုတည်းကလွတ်လပ်စွာချဲလဲလုတ်ကင်နေတဲ့အစိုးရထက်ပါတီအများစုနဲ့စုပေါင်းကဖြစ်ပေါ်လာမဲ့ညွန့်ပေါင်းအစိုးရကသာတိုင်းပြည်အတွက်ပိုပြီးအကျိုးရှိနိုင်မယ်လို့ချမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အထွေထွေအတွေ့အမှုတစ်စိုက်ကျော်ညွန့်ကပြောပါတယ
်ပါတီကြီးတစ်ခုက90ရာခိုင်နှုန်းမကျော်ဘူးဆိုတာနဲ့သူကဘက်ဒီထက်ကဘယ်သူအစိုးရဖြစ်မလဲဆိုတဲ့ကိစ္စကစကားပြောလာပြီလေဆိုတော့ဘယ်သူကစီယုံကြီးအားဖို့ကောင်းမယ်ဒါမှမဟုတ်ရင်ဒီမူဝါဒတွေကတူညီကြမလဲပေါ့အဲ့ဒီပေါ်မှာအပြန်လန်ဗန်တင်းင်းပေါ့လေစစ်ဆေးညီနိုင်ရတာပဲရှိလာနိုင်တယ်
တိုင်းနာပြည်နယ်တွေမှာတိုင်းနာပါတီတွေကအနိုင်ရမှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မယ်လို့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ပါတီကခူးဂျိုးဆပ်ကပြောပါတယ်
ကျွန်တော်မဟာမိတ်တွေလောက်နိုင်မယ်ဒီလိုတ
တကယ်သွားနိုင်မယ်ဆိုလို့ရှိတော့အကယ်၍များကျွန်တော်တို့ပြည်နယ်တီးတီးတိုင်းထိုင်နေတိုင်းတာတွေနိုင်ရမယ်ဆိုလို့ရှိတော့ကျွန်တော်တို့ညှော်မထားတဲ့ကျွန်တော်တို့ Federal ကိုဖော်ဆောင်သွားနိုင်မယ်လို့တော့ညှော်လေတယ်ပေါ့
2020ရွေးကောက်ပွဲအလွန်မှာပါတီပေါင်းစုံနဲ့စုပေါင်းဖွဲ့စည်းထားတဲ့ညွန့်ပေါင်းအစိုးရဖြစ်လာနိုင်ဖို့အတွက်ရွေးကောက်ပွဲဝင်မဲ့တက်ဆိုင်ရာတိုင်းနာပါတီအတတီရဲ့စ조사အထောက်မှုနဲ့လှုပ်ဆောင်မှုအပေါ်မှာမူတည်နေတယ်လို့သုံးသပ်နေကြပါတယ်
အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ရောက်တိုင်းနာခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဖားကန်ဒေတာကြောက်စိမ့်မော်မြေပြုံမှုမှာလူရာကနန်းတိမ်ဆုံးမှုနလနီးပါးရှိလာပေမဲ့အစိုးရကတာဝန်ယူမှုတာဝန်ခံမှုဖြည့်ရှင်းတာတွေမရှိသေးဘူးလို့ကချင်လူမှုအတိုင်းဝိုင်းတွေကထောက်ပြပြောဆိုလိုက်ပါတယ်
သတ္တရှင်တွေခုနဆင်နေကြတာကတော့ကျမတို့ပြည်ပဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအာမီပါ။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ရင်းနှီးညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်ညာပြီးတော့မှာဖြစ်ပါတယ်မိဂန်မာမနီကကျင်းပခဲ့ဒီမိုကရက်တစ်ပါတီညီလာခံရဲ့တတိယမြောက်နေ့မှာတော့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှာကာမလာဟဲရစ်ဟာဒီမိုကရက်တစ်ပါတီရဲ့ဒုသမရလောင်းအဖြစ်ရွေးချယ်လိုက်တာကိုတရားဝင်လက်ခံခဲ့ပြီးတော့အမေရိကန်ပြည်သူတွေကိုလည်းနိုင်ငံအတွက်တိုက်ပွဲဝင်ကြဖို့တိုက်တွန်းလိုက်ပါတယ်ဒါပြန်သမားဖောင်းရဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့စီးပွားရေးပေါ်မှာကင်တွယ်မှုတွေကိုလည်းသူမကပြင်းပြင်းထန်ထန်ဝေဖန်သွားပြီးတော့ခေါင်းဆောင်မှုမအောင်မြင်ခဲ့တဲ့အတွက်လူတွေရဲ့အသက်တွေနဲ့အသက်မွေးဝမ်းကြောင်းမှုများစွာဆုံးရှုံးခဲ့တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်မနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းသမ္မတထရမ့်မှာသမ္မတရာဇူတာဝန်ကိုသူ့ရဲ့ reality ရုပ်သံရှိုးတစ်ခုလိုပဲလှုပ်ဆောင်နေကြောင်းသူ့ရဲ့အာဏာရှင်ဆန်ပြီးအသုံးမကျတဲ့ခေါင်းဆောင်မှုကဒီမိုကရေစီကိုထိခိုက်စေတယ်လို့သောပိုင်းမှာဝေဖန်ပြောဆိုသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီကြီးတစ်ခုကသမ္မတနဲ့ဒုသမ္မတအောင်နေရာတွေအတွက်အမည်စင်းတင်သွင်းတဲ့အထက်မှာကမလာဟဲရစ်ဟာသရုပ်ထမြောက်အမျိုးသမီးဖြစ်ပြီးတော့လူမဲအမျိုးသမီးနဲ့အာရှຫນွေဘဝအမေရိကန်တွေထဲမှာတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာ။ COVID-19 ကရောဂါကာလအတွင်းကျောင်းသားတွေကိုစာသင်ခန်းတွေအတွက်မှာစာသင်မှုဖျက်လိုက်တဲ့တက္ကသိုလ်တွေကိုသမ္မတဒေါနယ်ထရမ့်ကအကြီးအကျယ်ဝေဖန်လိုက်ပါတယ်။အဲ့လိုလှုပ်တာကကျောင်းသားတွေရဲ့အသက်ကိုကာကွယ်ပေးတဲ့အစားတည်ဆုံးမှုတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူလူနာတွေနဲ့ဒီလူနာတွေကိုစောင့်ရှောက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းအများပြားဟာကျန်းမာမှုတွေခံရကြောင်းနိုင်ငံတကာကြက်ချင်နီအဖွဲ့ ICRC ကဗုဒ္ဓဦးနေမှာထုတ်ပြန်လိုက်ပါတယ်။နိုင်ငံပေါင်း40မှာကရောဂါစတင်ခဲ့တဲ့ဖေဖော်ဝါရီလကနေဇူလိုင်လအတွင်းအခုလိုအကြမ်းဖက်ခံရသူပေါင်း611မှုရှိခဲ့ကြောင်းနဲ့တကယ်ဖြစ်ခဲ့တဲ့အမှုတွေကတော့ဒီထက်ပိုများနိုင်ကြောင်း ICRC ကပြောပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာဒီနေ့အတွင်းကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုပေါင်း9သိန်းကျော်လုတ်ခဲ့တာမှာကူးစက်မှုအသစ်9000နီးပါးတွေ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာကူးစက်ခံရသူပေါင်း 1.8 သန်းရှိသွားပြီဖြစ်ပါတယ်ဒါပြင်တည်ဆုံးသူ989ယောက်ထပ်တိုးလာတဲ့အတွက်စုစုပေါင်းတည်ဆုံးသူဟာ9,366ဖြစ်သွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ်4,300ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူက88ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ကျွန်တော်တို့နေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဆောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။နားကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.